မွန်ပြည်နယ်ပေါင်မြို့နယ်သဲဖြူခုံကျေးရွာမှာတောက်ကြံတွေကရေကြီးမြေပြိုလာကြောင်းအနည်းဆုံး42ဦးသေဆုံးခဲ့ပြီးပျောက်ဆုံးသူတွေကိုဆက်ပြီးရှာဖွေနေကြပါတယ်။မိုးသည်ထန်တာကြောင့်တောင်ပြိုကျပြီးအိမ်တွေနဲ့ဒေသခံတွေအပေါ်ရှင်တွေဖုံးမိသွားတာပါ။ရှာဖွေကယ်ဆယ်ရေးနောက်ဆုံးအခြေအနေတွေကိုရိုက်တာသတင်းပေါ်အခြေခံပြီးမတ်သိန်ကြီးထိုက်ကပြောပြပေးမှာပါရှင်။
မွန်ပြည်နယ်ပေါင်မြို့နယ်သဲဖြူကုန်းကျေးရွာအုပ်စုရဲပြားကုန်းရွာမှာတောက်ကြံနေကရေကြီးမြေပြိုလာကြောင်းတည်ဆုံးသူ42ဦးရဲ့ရုပ်အလောင်းတွေရှာဖွေတွေ့ရှိထားကြောင်းကယ်ဆယ်ရေးနယ်ပြည်လဲနေရာချထားရေးဝန်ကြီးဌာနကစနေနေ့မှာသတင်းထုတ်ပြန်ထားပါတယ်။ပျောက်ဆုံးသူတွေရှိနေစေဖြစ်ပြီးရှာဖွေကယ်ဆယ်ရေးအင်အား400ကျော်နဲ့ဆက်ပြီးရှာဖွေနေကြပါတယ်။မွန်ပြည်နယ်မိသက်ဌာနညွှန်မှုဦးတင်မောင်နေက Riders သတင်း Agency ကိုအခုလိုဖြေကြားထားပါတယ်
။ကျွန်တော်တို့ရရောက်ချင်းဒီမှာကျွန်တော်တို့ရှစ်လောင်းကျွန်တော်တို့ထပ်ပြီးတော့ရရတာပေါ့နော်။အကျွန်တော်တို့ရှာပြည့်လက်ဓာတ်ပေါ်တယ်နော
်
။စုစုပေါင်းအားလုံး90ရှိပြီခင်ဗျ။ဒီဘက်ကျွန်တော်တို့ဒီဆုံးတဲ့လူတွေပေါ့နော်။အခုကျွန်တော်တို့ဒီရဲ့အခုလက်ရှိလုပ်နေတဲ့နေရာမှာကျွန်တော်တို့ပေါ်နေတဲ့နေရာမှာလည်းဒီနေ့က2လောင်းဒီနေ့10လောင်း10လောင်းဓာတ်ပေါ်တွေဆုံးဆက်ပြီးရှိပါတယ်ခင်ဗျ။ကျွန်တော်တို့လောက်လာတာဟာဒီအခုလည်းဆက်ပြီးတော့ရှိနေတယ်ဟိုဘက်အိမ်မှာရှိနေတယ်အဲဆက်ပြီးတော့ဆက်လုပ်မှာ
ရေပြာကုန်းချီရွာမှာတောက်ကြံနေမနေ့၈နာရီခွဲလောက်မှာတောင်ဖြိုချခဲ့တာဖြစ်ပြီးအိမ်တွေနဲ့ဒေသခံတွေအပေါ်ကိုရှင်တွေဖုံးအုပ်ကုန်တာဖြစ်ပါတယ်။တားဖြစ်သူနဲ့ဖခင်ဖြစ်သူအပါအဝင်မိသားစုဝင်၉ဦးဆုံးရှုံးလိုက်ရတဲ့အသက်35နှစ်အရွယ်ဒေါ်ညွညွဝင်းကတော့အခုလိုပြောပါတယ်
လေးနိုင်လောက်တွေကမိုးကြီးတယ်လေမိုးကြီးတော့သူတို့မိတာစုတွေတရားမမအိမ်မအိပ်ပြီးတဲ့ထိုင်နေကြတယ်ထိုင်နေချိန်မှာဟိုအောက်ပိုင်းမှာလေမုတ်တမပဲရင်မြုပ်တဲ့ဆိုလို့ကဲဆယ်ရေးလို့ခလေးလေးထားခဲ့တာထားတော့မှလမ်းမှဓာတ်တန်းညှို့တယ်ဆိုလို့ပြန်ပြေးလာတော့ကိုအိမ်မရှိတော့
အလုံးမိသားစုမှာအလုံးဘယ်နေရာတော့ပါ
ကိုရ
ဘယ်နေရာပြန်ပြေ
းအခု9ရောက်လာ10
ရောက်ပဲ
တွေ့4ရောက်ပဲတွေ့တယ်
ဒဏ်ရာရသူတွေကိုတော့အနည်းဆုံးမော်လမြိုင်ဆေးရုံကိုပို့ဆောင်ကူတာပေးနေပါတယ်။မြေပြိုမှုကနေအသက်မသေးလွမြောက်ခဲ့သူကိုချမ်းအေးကလည်းအခုလိုပြောပါတယ်
။ခွန်နိုင်9မိနစ်မှာအပေါ်ကနေအော်ဝေါ်နဲ့အတန်နဲ့ချက်ပေးတာနဲ့ကျွန်တော်အမျိုးသမီးအစ်ကိုကျွန်တော်တက်ရုံဝေးချက်တလားမဲ့လာနေတဲ့ချိန်မှာအဝေါ်အတန်လည်းပြောက်သွားတော့ကျွန်တော်ကိုလည်းပါသုံးပြီးပါသွားတော့ဒီတမှာကျွန်တော်သွားတော့ကျွန်တော်အမျိုးသမီးကိုကျွန်တော်အိမ်ပေးပါတကယ်တော့တနေတနေထားပါတော့နဲ့ကျွန်တော်လျှောက်ရှားတာလူကြီးပေါ့ရှားတာကျွန်တော်နေရာပဲတွေ့ဘူးကျွန်တော်အင်္ဂါလူ16ယောက်16ယောက်နေရာပဲတွေ့ဘူးဂျန်နေ14ယောက်မတွေ့ဘူးအခုဒီမှာအင်ကြီးပါသွားတာအင်ကြီး20ကျော်ပါသွားတယ
်
လူကြီးအင်ကြီးတိန်တိန်မှမပါဘူးဆိုရင်5 6ယောက်အငယ်ကရှိတယ်5 6ယောက်အငယ်ကရှိတယ်မိုးလည်းဆိုကြီးကြောင်းလဲချင်းပိတ်တယ
်
ကြောင်းလဲပိတ်တယ်အကုန်ပိတ်တယ်ဆိုတော့ကလားကြောင်းလဲပိတ်ပေါ်မှာကြောင်းလဲပိတ်တယ်ဆိုတော့အားလုံးပါပါပေါ့ဖုံးကြီးကြောင်းကလည်းလူကြီးမနေဘူးဟိုအောက်ကနေကြီးကြီးလို့ဖုံးကြီးကြောင်းကလည်းပြောင်းနေကြလူကတော့မွန်နေပုံမှန်အများကြီးပေါ့အเจ้า56ဆိုတော့ရှိတယ်ဒီတက်လည်းရတော့ရတာမရတော့မရဘူ
းမိုးသေးထဏာကြောင့်နိုင်ငံတောင်ပိုင်းဒေသတွေရေကြီးပြီးအ ਨੇ ဆုံးလူပေါင်း 12,000 ကျော်ဘေးလွတ်ရာရွှေ့ပြောင်းထားရတယ်လို့ကုလသမဂ္ဂဘက်ကပြောပါတယ်မွန်ပြည်နယ်မော်လမြိုင်မြို့မှာမိုးသေးထမှုကြောင့်လူရေ 6,000 ခန့်ကယ်ဆယ်ရေးစခန်း20ကျော်မှာခိုးလုံနေကြရပြီးကရင်ပြည်နယ်ပဲခူးတိုင်းအ ia ဝရီတိုင်းတနင်္သာရီတိုင်းတို့မှာလည်းစုစုပေါင်းလူဦးရေ 4,600 ကျော်ကိုယာယီရေးပေးဆောင်စခန်းတွေမှာခိုးလုံနေကြရတယ်လို့ကယ်ဆယ်ရေးနယ်ပြည်လဲနေရချက်ထားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်